ပြောက်ဆုံးနေတဲ့ VNN ရေနံတင်တင်မော့ကိုအိမ်နီးချင်းသုံးနိုင်ငံကဝိုင်းဝန်းကူညီရှာဖွေပေးနေတယ်လို့ VNN တာဝန်ရှိသူတွေကပြောပါရယ်ပြီးခဲ့တဲ့အောက်တိုဘာလ2ရက်နေ့ကစင်ကာပူနိုင်ငံကနေ VNN ကိုထွက်လာတဲ့ရေနံတင်တင်မော့တစ်စင်းပြောက်ဆုံးသွားတာပါပင်လယ်ဓားများတွေရဲ့ပြန်ပေးဆွဲခေါ်ဆောင်သွားနိုင်တယ်ဆိုတဲ့စိုးရိမ်မကင်းမှုတွေလည်းပိုးပြီးများလာနေပါရယ်စင်ကာပူစိတ်ကန်းကနေထွက်ခွာလာပြီးတနအိတွင်းမှာပဲ Sunrise 689လို့အမည်ပေးထားတဲ့ရေနံတင်တင်မော့ဟာကုန်းမော်ကဆက်သွယ်ရေးဌာနနဲ့ရေဒီယိုဆက်သွယ်ရေးပြတ်တောက်သွားခဲ့တယ်လို့ VNN ရှာဖွေရေးနဲ့ကယ်ဆယ်ရေးအကြီးအကဲက VOA ကိုပြောပါရယ်။ဒါအပြင်ဒီကုမ္ပဏီနဲ့တာဝန်ရှိတဲ့အဖွဲ့အစည်းတွေကနိုင်ငံခြားအေဂျင်စီတွေနဲ့ပူးပေါင်းပြီးတော့အပူတပင်းရှာဖွေနေပေမဲ့အခုချိန်ထိတင်မော်သတင်းအစအနဘာတစ်ခုမှမရသေးဘူးလို့ HiPhone ငါးဖန်းလုပ်ငန်းနဲ့တင်မော်စောက်လုပ်ရေးကုမ္ပဏီလုံခြုံရေးဆိုင်ရာအကြီးအကဲငူရင်ဘူထရုက VOA ကိုပြောပါရယ်အခုလက်ရှိအခြေအနေမှာလဲသူတို့ရဲ့ကုမ္ပဏီစီးပွားရေးလုပ်ငန်းတွေကိုရပ်ဆိုင်ထားပြီးတော့ဒီ VNN အစိုးရအနေနဲ့ဒီတင်မော်ပျောက်ဆုံးနေတဲ့ကိစ္စမှာအမြန်ဆုံးရှာဖွေပေးဖို့တောင်းဆိုထားတယ်လို့လည်းသူက VOA ကိုပြောပါရယ်အခုတင်မော်ပျောက်ဆုံးပုံဟာမတော်တဆဖြစ်တာမျိုးမဟုတ်ပဲပြန်ပေးဆွဲခံရတဲ့အခြေအနေမျိုးဖြစ်နေပြီးတော့ပင်လယ်ဓားများတွေဘက်ကငွေပမာဏအများပြားတောင်းလာမယ်ဆိုရင်ကုမ္ပဏီဘက်ကအခက်အခဲတွေအများကြီးရှိလိမ့်မယ်လို့လည်းသူကပြောသွားပါရယ်ရှင်